ငယ်တွေကိုပြောပြခြင်းလဲလန်ဒန်မှာတော်တော်ကိုယ်တိုင်တွေရဲ့တကိုးကြီးလုံခြုံရေးအတွက်စောင်းရံရှောင်းရံအချက်တွေကိုလည်းစောက်တော့ထုတ်ထားတာကိုတွေ့ရပါတယ်တော်တော်ကိုယ်တိုင်တယောက်ဖြစ်လာပြီဆိုရင်အဲ့ဒီသူဟာပြည်သူလူထုကိုကိုးစားပြုထားတဲ့သူတယောက်ဖြစ်သွားတဲ့အပြင်နိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတာဝန်ရှိသူလုံပန်းခွင့်အာဏာရှိသူတယောက်ဖြစ်လာတာကြောင့်အကြောင်းအရာတစ်ခုကြောင့်အနေနဲ့ပြုကျင်သူတွေရဲ့ပြစ်မှတ်တစ်ခုဖြစ်လာနိုင်ပါတယ်ကိုကိုအချက်တကွဲအကျိုးနဲ့ဖြစ်အောင်လုပ်တာစိတ်ကတိကောက်ဖြစ်အောင်လုပ်တာပူပင်တော့ကရောက်စီတာတို့အပြင်အစိုးရအဆုံးအနေနဲ့ကိုယ့်ကိုကိုထိလက်ရောက်ထိခိုက်မှုဖြစ်အောင်လုပ်တာအသက်အန္တရာယ်ချင်းချောက်တာတွေနဲ့ကိုယ့်ရဲ့မိသားစုဝင်တွေသွေးမျိုးသားချင်းတွေမိတ်ဆွေတွေဝန်ထမ်းတွေရဲ့အသက်အန္တရာယ်ကိုချင်းချောက်တာမျိုးတွေလည်းကြုံလာနိုင်ပါတယ်။ဒါကြောင့်ကိုယ်စလဲတိုင်းဟာမိမိရဲ့လုံခြုံရေးကိုအိမ်မှာရုံးမှာနဲ့အင်တာနက်အသုံးပြုမှုတွေပါမကြမ်းအချိန်တိုင်းထည့်သွင်းစဉ်းစားသင့်တယ်လို့ဆိုပါတယ်။မျက်မှောက်ခေတ်မှာနည်းပညာတွေခေတ်စားလာတာနဲ့အမျှအင်တာနက်လို့ခေါ်တဲ့ကမ္ဘာအနှံ့ဖြန့်ကျက်ထားသောကွန်ရက်ကြီးရဲမှာလုပ်ငန်းဆောင်တာတွေလှုပ်လာကြတဲ့အတွက်အင်တာနက်ဆိုင်ရာလုံခြုံရေးကိစ္စတွေကလည်းအရေးကြီးလာပါတယ်။လူမှုကွန်ရက်နဲ့ကွန်ရက်ဖွင့်နိုင်သောမီဒီယာတွေဖြစ်တဲ့ Facebook, Twitter, WhatsApp, Viber စတဲ့ဒဇာပလာတွေကိုအသုံးပြုခြင်းဟာအကျိုးကျေးဇူးများစွာရတယ်လို့ပဲကိုယ့်ရဲ့ကိုယ်ပိုင်အချက်လက်တွေခိုးယူခံရနိုင်တာအဲ့ဒီအချက်လက်တွေကမှတဆင့်ကိုယ့်ကိုအဆက်တကွဲအကျိုးနဲ့ဖြစ်စေတာဒါမှမဟုတ်ချင်းချောက်မှုတွေလှုပ်တာစတဲ့အဆိုးအပြစ်တွေလည်းအများကြီးရှိနိုင်ပါတယ်။ကိုယ့်ရဲ့တကိုယ်ရဲ့အချက်လက်တွေဖြစ်တဲ့ဖုန်းနံပါတ်၊လိပ်စာ၊တနိဒာအစီအစဉ်နဲ့ကိုယ့်မိသားစုနဲ့ပတ်သက်သောအချက်လက်တွေကိုလူအများသိအောင်ချပြထားမယ်ဆိုရင်အဲ့ဒီအချက်လက်တွေဟာကိုယ့်ကိုတစုံတရာထိခိုက်အောင်လုပ်တဲ့နေရာမှာသုံးတဲ့လက်နက်တွေဖြစ်သွားနိုင်ပါတယ်။ဒါကြောင့်အောက်မှာဖော်ပြထားတဲ့အချက်တချို့ကိုလိုက်နာသင့်ကြောင်းပြောပါရစေ။ကိုယ့်ရဲ့လျှို့ဝှက်ထားတဲ့တကိုယ်ရဲ့အချက်လက်တွေကိုကိုယ့်ရဲ့ profile မှာပဲဖြစ်ဖြစ်၊ကိုယ့်ရဲ့ status မှာပဲဖြစ်ဖြစ်၊ post တွေ၊ tweet တွေမှာပါမသွားအောင်ဂရုပြုသင့်ပါရစေ။Facebook မှာမထင်မှတ်ပဲဖုန်းနံပါတ်တွေအင်္ဂလိပ်စာတွေကို public လုပ်ထားတဲ့ comment တွေကနေပြောမိတတ်ပါတယ်။အဲ့ဒီလိုပဲတစ်ခါတရံမှာအများမသိသင့်တဲ့အချက်လက်တွေဥပမာဒီညအိမ်မှာတယောက်တည်းရှိနေတယ်ဆိုတာမျိုးကိုလည်းမမျှော်လင့်ပဲပြောမိတဲ့အခါအနေရပြုကျင်သူတွေကိုလက်ရက်ခေါ်နေသလိုပါပဲ။အင်တာနက်ပေါ်တင်လိုက်သမျှဟာကမ္ဘာအနှံ့ဖြန့်ကျက်ထားတဲ့ကွန်ရက် www.worldwideweb ကြီးပေါ်ကနေတကမ္ဘာလုံးကိုပြန့်နှံ့သွားနိုင်တယ်ဆိုတာကိုသိထားဖို့လိုပါတယ်။လက်လွန်ပြီးနောက်မှပြန်ဖြတ်မယ်ဆိုရင်တော့အင်တာနက်ပေါ်မှာမှတ်တမ်းဝင်သွားပြီပဲဖြစ်ပါတယ်။တရားဥပဒေကော်ပီကူးထားနိုင်ပါတယ်။ screenshot ဖမ်းထားနိုင်ပါတယ်။နောက်ဆုံးဘယ်သူမှမသိလိုက်ဘူးဆိုရင်တော့ကိုယ်အသုံးပြုလိုက်တဲ့ app ပိုင်ရှင်ရဲ့ server မှာကျန်နေအောင်ပါပဲ။အများသုံးနိုင်အောင် open ဖွင့်ပေးထားတဲ့ wifi network တွေကနေအင်တာနက်သုံးတာကိုတတ်နိုင်သမျှရှောင်သင့်ပါတယ်။အဲ့ဒီကွန်ရက်ထဲကနေတဆင့်ကိုယ့်ရဲ့အကောင့်ကိုလှမ်းဟက်တာမျိုးကိုယ့်ရဲ့အချက်လက်တွေကိုလှမ်းခိုးတာမျိုးဖြစ်နိုင်ခြင်းအများကြီးရှိလို့ပါဘယ်ကမှမသိတဲ့ link တွေကိုရှောက်မနှိမ့်မိပါစေနဲ့ယုံကြည်ရသူစီကလာတဲ့ link ဆိုရင်တော့မတင်ငါရင်သူ့ကိုတေချာအောင်မေးပြီးမှဖွင့်တင်ပါတယ် email ကနေလှမ်းပို့လိုက်တဲ့ attachment file တွေကိုလည်းတေချာမသိဘဲနဲ့ download ချတာဖွင့်ကြည့်တာမျိုးတွေမလုပ်သင့်ပါဘူး internet တကားပေါက်တွေရဲ့တော့တွေလို့ပြောလို့ရတဲ့ကိုယ့်ရဲ့စကားဝတ်password တွေကိုလည်းသတိထားကင်တွယ်သင့်ပါတယ်။ရှုပ်ရှည်ခတ်မှတ်ဒါ password ဆိုတဲ့စကားအတိုင်းကိုယ့်ရဲ့စကားဝတ်ဟာသူများလူလည်းနဲ့မှန်းလို့မရအောင်ရှုပ်နေရမယ်။ရှည်လဲရှည်ရမယ်။ခတ်လဲခတ်ရမယ်။ကိုယ်တိုင်လဲမှတ်မိရပါမယ်။ password တွေကိုအနည်းဆုံး3လတစ်ချိန်လောက်လဲပေးသင့်ပါတယ်။စကားလုံးတွေကဏ္ဍတွေအပြင် special character တွေလို့ခေါ်လို့ရတဲ့ exclamation mark dollar sign စတာတွေလည်းထည့်သွင်းထားသင့်ပါတယ်။ password တွေကိုအများမြင်နိုင်တဲ့နေရာမှာအချရေးထားတာမျိုးမလုပ်ရပါဘူး။ကိုယ့်ရဲ့ကွန်ပျူတာ၊တက်ဘလက်၊ဖုန်းစတာတွေကိုမယုံကြည်ရတဲ့ဘလို့နီးပညာပစ္စည်းမျိုးကိုမှလာပြီးအချိတ်ဆက်မခံပါနဲ့။ရှင်းရှင်းပြောရရင်တော့တွေ့ကြရ memory stick တွေမထိုးပါနဲ့။ virus တွေကိုတပ်ပေးနိုင်တဲ့ anti virus software တစ်ခုကိုထည့်ထားပြီးအမြဲတမ်း update လုပ်သင့်ပါတယ်။ကွန်ပျူတာပဲဖြစ်ဖြစ်ဖုန်းပဲဖြစ်ဖြစ်ချက်ချင်းဖွင့်လို့မရအောင် lock ချထားသင့်ပါတယ်။ကိုယ်ပိုင်မဟုတ်တဲ့အခြားသောကွန်ပျူတာတွေမှာအသုံးပြုမယ်ဆိုရင်ကိုယ်သုံးခဲ့တာတွေကြံမကြံသေချာစစ်ဆေးဖို့လိုပါလိမ့်မယ်။သူများကွန်ပျူတာမှာအီးမေးလ်ဖွင့်သုံးပြီးပြန်မထွက်ခဲ့တာမျိုး always sign in လုပ်ခဲ့မိတာမျိုး remember passport လုပ်ခဲ့မိတာမျိုးတွေကြုံမှုပါတယ်။ internet ပေါ်မှာကိုယ်တိုင်ဖြစ်စေအခြားသူကဖြစ်စေကိုယ်နဲ့ပတ်သက်ပြီးရေးသားထားသမျှတွေကို digital ခြေရာများ digital footprint လို့ခေါ်ပါတယ်။ www.google.com လို့ search engine တွေမှာကိုယ်နာမည်ရိုက်ထည့်ပြီးရှာမယ်ဆိုရင်ကိုယ့်ရဲ့ digital footprint တွေကိုတွေ့နိုင်ပါတယ်။ Google ရဲ့ညွှန်ပြတဲ့အခရာစင်ထဲမှာကိုယ်နာမည်ပါလာတဲ့အခါကိုကိုအီးမေးလ်ပို့ပေးတဲ့ Google Alert ကိုလည်းစမ်းသုံးကြည့်ကြစေချင်ပါတယ်။အခုပြောခဲ့တာတွေကတော့လန်ဒန်ပါလီမန်ကထုတ်တဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အင်တာနက်ဆိုင်ရာလုံခြုံရေးနဲ့ပတ်သက်သောစောင်းရံရှောင်းရံတွေပါပဲ။ အင်တာနက်ထဲမှာမှမဟုတ်ပါဘူး။အပြင်မှာလည်းကိုယ့်ရဲ့လုံခြုံရေးအတွက်ဘယ်လိုတွေပြုမူနေထိုင်သင့်လဲဆိုတာကိုနောက်အပတ်မှာဆက်ပါအောင်မယ်။နိုင်ငံရေးကိုစိတ်ပါဝင်စားကြသောလူငယ်များနိုင်ငံရေးသမားကောင်းတွေအဖြစ်မိမိကိုယ်မိမိပုံဖော်ထုတ်စစ်နိုင်ကြပါစေ။ချက်ချင်းမြတ်တာကိုမြန်လို့ပါ။ဉာဏ်ပညာကိုတန်ဖိုးထားပါ။အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလက်ပါ။